ရုရှားနိုင်ငံနဲ့အထောက်ချံအာဏာကိုကာကွယ်ဖို့အတွက်လိုအပ်တဲ့အတွက်အရန်တပ်ဖွဲ့ဝင်တွေကိုတချို့နေရာတွေကိုဆစ်လွတ်ပြီးတော့တာဝန်ချထားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ဗုဒ္ဓဖူးနေ့မှာကြေညာလိုက်ပါတယ
်။ Хочу напомнить.что наша страна также располагает различными средствами
поражения. Украина အရှေ့မြောက်ပိုင်းဒေသမှာယူကရိန်းဘက်ကနေဒံပြန်ထိုးစစ်တွေအောင်မြင်လာတဲ့နောက်မှာရုရှားသမ္မတကအခုလိုကြေညာလိုက်တာပါ။အရန်တပ်ဖွဲ့ဝင်3သိန်းအထိကိုခေါ်ယူပြီးတော့တာဝန်ပေးဖို့ရှိတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုယူကပြောကြားလိုက်ပါတယ်။သမ္မတပူတင်ကတော့အနောက်နိုင်ငံတွေဟာရုရှားကိုအားယောင်အောင်လုပ်ပြီးတော့ဖျက်ဆီးဖို့ကြိုးစားနေတဲ့အတွက်ရုရှားနိုင်ငံနဲ့ပြည်သူတွေကိုကာကွယ်ဖို့အတွက်နီးလန်းအားလုံးကိုသုံးမယ်လို့ပြောပါတယ်။ရုရှားရဲ့ယူကရိန်းမှာဆင်နွှဲနေတဲ့ခုနှစ်လကြာစစ်ပွဲဟာယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်ဒေသလွတ်လပ်ဖို့အတွက်ရည်ရွယ်တာဖြစ်ပြီးတော့အဲ့ဒီဒေသခံတွေကယူကရိန်းကခွဲထွက်ချင်နေတယ်လို့လည်းသမ္မတပူတင်ကပြောပါတယ်။ဒီရုရှားထိန်းချုပ်ထားတဲ့အဲ့ဒီဒေသကလူဟန်စ်နဲ့ဒွန်ချက်စ်ဒေသတွေမှာခွဲထွက်ရေးသမားခေါင်းဆောင်တွေကဒီဒေသတွေကိုရုရှားရဲ့နေမည်အစိတ်ပိုင်းတစ်ခုဖြစ်ကျင်းညာနိုင်ရေးအတွက်ဒီသတင်းပတ်နောက်ပိုင်းမှာပဲဒုရုဆန္ဒခံရပွဲနဲ့မဲခွဲဖို့စီစဉ်နေတယ်လို့မနေ့ကပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့ဒါကိုပယ်ချပါတယ်။ဒါအတူရန်လူမှုဆန္ဒခံယူပွဲကျင်းပဖို့ရုရှားကြိုးပမ်းမှုလို့ပြောပါတယ်။ရုရှားရဲ့ဒီလူမှုဆန္ဒခံယူပွဲအတွက်အမေရိကန်ကလက်မခံတယ်လို့မြေတို့အထွေမှုချုပ်ရန်စတော်တန်ဘတ်ကလည်းအတူရန်လူမှုဆန္ဒပြဖို့လူမှုဆန္ဒခံယူပွဲဟာရုရှားဘက်ကနေစစ်ချိန်ညှင့်မှုအတွက်လှုပ်လာနိုင်တဲ့အတွက်နိုင်ငံတကာကလက်မခံဖို့ပြောပါတယ်။ရုရှားကအရန်တပ်ဖွဲ့တွေခေါ်ယူတာဝန်ပေးမှလည်းပတ်သက်ပြီးတော့ဗြိတိန်ကာကွယ်ဝင်ကြီးဘန်ဝေါ်လစ်ကတော့သမ္မတပူတင်နဲ့ဝန်ကြီးရှိုးယူဆိုဟာထောင်တောင်းချီတဲ့သူ့ရုပ်ပြည်သူတွေကိုတေရင်းကိုပို့နေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။